အာဆီယံအနေနဲ့ဗြိတိန်စာချုပ်အပိုက်တက်မှာဖော်ပြထားတဲ့အခြေခံမူဝါဒနဲ့ညီမှန်းချက်တစ်ခုဖြစ်တဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ကာကွယ်ပေးရေးဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆေးရနာသိမ်းမှုနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွယ်အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲမှုတွေလုပ်ဆောင်ခဲ့တာကြောင့်ရာပေါင်းများစွာသောပြည်သူတွေအသက်ဆုံးရှုံးခဲ့ရပြီးထောင်ထဲချတဲ့ပြည်သူတွေလည်းဖမ်းဆီးထိန်းသိမ်းခံထားရကြောင်းစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုနေတာကိုစစ်တပ်ကဂရုမစိုက်ဘဲအကြမ်းဖက်လုပ်ရက်ကိုဆက်လုပ်နေတဲ့အတွက်ပြည်တွင်းစစ်ဖြစ်ပေါ်မဲ့ဘက်ကဦးတည်နေပြီးအဲ့ဒီရဲ့နောက်ဆက်တွဲအဖြစ်လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေအရရာဇဝမှုကျူးလွန်တဲ့အခြေအနေတွေကိုဆက်ရောက်လာနိုင်ကြောင်း AI ရဲ့အဖွဲ့ပေးစာမှာဖော်ပြထားပါတယ်။အာဆီယံပြည်ညင်အရအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုရဆိုတဲ့အခြေခံမူဝါဒကို AI အနေနဲ့နားလည်သဘောပေါက်ကြောင်းဒါပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာပြည်တွင်းရေးတသက်မကတော့ကြောင်း AI ရဲ့အဖွဲ့ပေးစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာသူ့လုပ်ရတဲ့အတွက်တန်ခါအေးအေးယူခြင်းမခံရဘူးဆိုတဲ့ခံယူချက်နဲ့ချုပ်ဖောက်မှုတွေကိုကျွလွန်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာအာဆီယံပါဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုသူ့ရဲ့ကျွလွန်ရက်ဆက်ခဲ့တဲ့ရာဇဝမှုတွေအတွက်ပြစ်ဒဏ်ပေးအေးအေးယူနိုင်ခဲ့ခြင်းမရှိတဲ့ချုပ်ယွင်းချက်တွေကြောင့်ဖြစ်တယ်လို့ Amnesty International အဖွဲ့အနေနဲ့ခံယူကြောင်းလည်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဧပြီလ24ရက်နေ့မှာပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအရေးပေါ်အစည်းအဝေးမှာမြန်မာနိုင်ငံတွင်လူခွင့်ရေးချုပ်ဖောက်ခံရတဲ့အခြေအနေတွေကိုအာဆီယံအနေနဲ့ဦးစားပေးဆောင်ရွက်မယ်ဆိုတာနိုင်ငံတကာအတိုင်းအဝိုင်းကိုပြသခဲ့တယ်လို့ဆိုပါတယ်နိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်ပြီးလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေတဲ့မြန်မာစစ်တပ်အနေနဲ့သူ့လုပ်ရအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတာကိုအာဆီယံဘက်ကပြသခဲ့တဲ့ကြောင်းလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခချုပ်ငြိမ်းအောင်အာဆီယံနိုင်ငံတွေကပြတ်ပြတ်သားသားဆုံးဖြတ်ပြီးအချိန်မီမဆောင်ရွက်ဘူးဆိုရင်မြန်မာနိုင်ငံဟာကြီးမားတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်ရနိုင်တဲ့အပြင်မြန်မာနိုင်ငံအတွင်းနေတာမကပဲဒေတာရင်းနဲ့တခြားနေရာတွေကိုပါရက်ခတ်လာမဲ့တံပြန်အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်း Amnesty International ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ခင်ဗျာ